မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းနှစ်ပတ်လည်နေ့မှာပဲစစ်တပ်နဲ့ဆက်နွယ်နေတဲ့လုပ်ငန်းတချို့ကိုဗြိတိန်နဲ့ဩစတြေးလျအစိုးရတွေကတန်ခတ်အရေးယူလိုက်ပါတယ်။ဒီမိုကရေစီစနစ်ချိနဲ့အောင်လုပ်နေပြီးတော့မြန်မာပြည်သူတွေကိုဖိနှိပ်ခါချီးလေးတဲ့လူခွေရေးချိုးဖောက်နေတဲ့ဒီအမှတ်101ချေမြန်တပ်မဌာနချုပ်အမှတ်89ချေမြန်တပ်မဌာနချုပ်တပ်တုတွင်လုပ်ငန်းအမှတ်1နဲ့အမှတ်2တို့ကိုဗြိတိန်အစိုးရကတန်ခတ်အရေးယူတယ်လို့ဒီနေ့ February 1ရက်နေ့စွဲနဲ့ထုတ်ပြန်ပါတယ်။အခုလိုမျိုးတန်ခတ်လိုက်တဲ့အတွက်သူတို့ရဲ့ဗန်စင်းတွေနဲ့တခြားငွေကြေးနဲ့စီးပွားရေးဝင်ငွေအားလုံးကိုဗြိတိန်အစိုးရကထိန်းချုပ်ထားလိုက်တယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြပါတယ်။ဩစတြေးလျအစိုးရကလည်းစစ်တပ်နဲ့ဓာတ်ရိုက်ဆက်နွယ်နေတဲ့လုပ်ငန်း5ခုကိုအရေးယူတန်ခတ်လိုက်ပါတယ်။စစ်ကောင်စီလုပ်ငန်းတွေလက်ပတ်နိုင်အောင်ပံ့ပိုးပေးနေတဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFDB နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ရေးဘဏ် MICB ဘဏ်တို့ကိုဗဏ္ဍာရေးအရာပြတ်မှတ်ထားတန်ခတ်လိုက်တယ်လို့ဩစတြေးလျအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။စစ်တပ်အတွက်လေရင်စီရီဝယ်ပေးနေတဲ့ Asia Sun Group, Asia Sun Trading Company Limited နဲ့ Cargo Link Petroleum Logistics Company Limited စတဲ့ကုမ္ပဏီ3ခုကိုလည်းစီးပွားရေးအရာပြတ်မှတ်ထားတန်ခတ်လိုက်ပါတယ်။မြန်မာပြည်သူတွေပေါ်ရက်ဆက်ဆိုးွားတဲ့လုပ်ရက်တွေဆက်လုပ်နေတဲ့စစ်တပ်အတွက်စစ်တပ်သုံးပစ္စည်းတွေနဲ့ငွေကြေးအရွှေ့အပြောင်းကတ်တတ်နိုင်ဖို့အခုလိုတန်ခတ်အရေးယူမှုတွေလုပ်တာဖြစ်တယ်လို့ Australia နိုင်ငံသားရေးထုတ်ပြန်ချက်မှာပြောထားပါတယ်။ပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုအကြမ်းဖက်မှုတွေပိုဆိုးလာတာနဲ့နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာစရာအခြေအနေတွေပိုပြီးတော့ယိုယွင်းလာတဲ့အပေါ်မှာဩစတြေးလျအစိုးရရဲ့တုံ့ပြန်မှုဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရဲစွမ်းတက်တီနဲ့ဒီမိုကရေစီရဖို့အတွက်တနိဋ္ဌာန်ခိုင်မာကြောင်းပြသနေတဲ့မြန်မာပြည်သူတွေအပေါ်ဆက်လက်ထောက်ခံနေတယ်လို့လည်းဩစတြေးလျအစိုးရကပြောပါတယ်ရှင်။